င်းနာလက်လက်ကင်တွေနဲ့ငင်းချင်ရေးဆွေးနွေးနေတဲ့ NLD အစိုးရရဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းရင်းသားပညာရေးကိစ္စကိုပေါ်ပြခြင်းမရှိတာဟာသင်ရှားတဲ့အသွင်လက္ခဏာတစ်ခုလို့ဖြစ်နေပါတယ်။စာမျက်နှာ300နီးပါးရှိတဲ့ NLD ရဲ့လူတိုင်းအကျုံးဝင်တဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းရင်းသားပညာရေးကိုဆွေးနွေးထားတာမတွေ့ရပါဘူး။အခန်း30မှာကျောင်းပြင်ပနဲ့တသက်တာပညာရေးကိုပေါ်ပြတာဟာအနည်းသက်ဆုံးဖြစ်နိုင်ပါတယ်။လက်ရှိပညာရေးစနစ်သည်တင်သူအလုံးဤလိုအပ်ချက်နှင့်ကန့်ညီမှုအားနည်းနေပြီလို့သာပေါ်ပြထားပါတယ်။မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာနိုင်ငံသားအလုံးရဲ့ရည်မှန်းချက်အထူးသဖြင့်တိုင်းရင်းသားလူမျိုးအသီးသီးရဲ့ရည်မှန်းချက်တွေပါဝင်သင့်တယ်လို့ပညာရေးပါရဂူဒေါက်တာသိန်းလွင်က2019မှာထုတ်တဲ့စာရန်းတစောင်မှာပေါ်ပြပါတယ်ခေါင်းဆောင်တဦးသို့မဟုတ်အစိုးရတရရဲ့ရည်မှန်းချက်ကိုတိုင်းရင်းသားလူမျိုးအလုံးကအကောင့်ထဲပေါ်နေရတာမျိုးအားနိုင်ငံသားတွေရဲ့လူရင်းစံနှုန်းနဲ့မကိုက်ညီဘူးလို့ဆိုပါတယ်လက်နက်ကင်ပရိပခဖြစ်ပွားတဲ့ဒေတာကပညာရေးသင်ကြားမှုကိုထည့်သွင်းပေါ်ပြခြင်းမပြုတာဟာပညာရေးမဟာဗျူဟာစီမံကိန်းရဲ့အားနည်းချက်တစ်ခုဖြစ်ပါတယ်
ပရိပကဖြစ်ပွားရဒေတာကပညာရေးအခြေအနေကိုကာလအတော်ကြာသုတေသနလုပ်ခဲ့ကြတဲ့ဒေါက်တာအက်စလီဆောက်နဲ့ပမောက္ခမရီလောရိုကလည်းတိုင်းရင်းသားပညာရေးနဲ့ပရိပကအကြောင်း2016မှာစာတမ်းထုတ်ပြပါတယ်ပရိပကဖြစ်တဲ့ကချင်မွန်နဲ့ကရင်ဒေတာကတိုင်းရင်းသားပညာရေးအခြေအနေကိုကွင်းစင်လေ့လာပြီးရေးသားထားတာပါမြမယဉ်ကျေးမှုဒလေးကိုအဓိကထားပြီးမြမမှုပြုတဲ့တင်ယိုးညွှန်းနှန်းတွေဟာဒေသဆိုင်ရာလိုအပ်ချက်နဲ့မကန့်ညီတာကြာပြီဖြစ်ပါတယ်။တိုင်းသားကလည်းကိုယ်ရင်ကျေးမှုနဲ့ဘာသာစကားကိုထိမ့်သိမ့်ဖို့အခက်ခဲကြကကြိုးပမ်းကြပါတယ်။ဒါကြောင့်မြန်မာပြည်မှာအစိုးရလက်အောက်ခံမဟုတ်တဲ့တိုင်းသားပညာရေးဌာနတွေရှိပါတယ်။တိုင်းသားအဖွဲ့အစည်းတွေဟာပညာရေးကိုတန်ဖိုးထားကြပါတယ
်။တိုင်းသားပညာရေးမှာအစိုးရကြီးနဲ့လက်ပတ်တဲ့အကြောင်းကနေအစိုးရအကူအညီလုံးဝမပါတဲ့အကြောင်းအထိအမျိုးမျိုးရှိပါတယ်။အစိုးရကအသွင်ပြေးပေးတဲ့ကြောင်းမှာဆရာနဲ့ပင်ရိုးကိုအယတားအဖွဲ့ကထောက်ပံ့တာမျိုးရှိပါသေး။တိုင်းရင်းသားလက်နက်ကိုင်ကြီးစိုးတဲ့ဒေသကအစိုးရကြောင်းကိုအယတားနဲ့တိုင်းရင်းသားအဖွဲ့တွေကပံ့ပိုးကူညီတာမျိုးလည်းရှိပါသေး။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွဲလုပ်တဲ့ရောနောကြောင်းမျိုးဖြစ်ပါသေး။တိုင်းရင်းသားလက်နက်ကိုင်အုပ်ချုပ်ပေးမဲ့အစိုးရပင်ရိုးညွန့်တန်းကိုတုံးတဲ့ကြောင်းတွေကချင်နဲ့မွန်ပြည်နယ်မှာရှိပါသေး။ဒီကြောင်းကိုပြီးတဲ့သူတွေဟာနောက်ပိုင်းမှာစာဖွင့်ပွဲဝင်ပြီးအစိုးရအကြောင်းကိုပြောနိုင်ပါသေး။တိုင်းသားလက်နက်ကိုင်နဲ့ရပ်ဖက်တွေဖွဲ့ထားတဲ့အကြောင်းတွေကိုတော့အစိုးရကအသိမှတ်မပြုပါဘူး
။အရပ်ဖက်အဖွဲ့အစည်းကဖွင့်တဲ့တိုင်းသားအကြောင်းတွေဟာတိုင်းသားဘာသာစကားသုံးတဲ့တင်ညိုးညွှန်းနှံ့တဲ့ပြီးကြားတင်ကြားနည်းကိုသုံးပါတယ်။ဒီအကြောင်းမျိုးကိုအစိုးရကအသိမှတ်မပြုလို့အကြောင်းမပြောနိုင်ပါဘူး။နိုင်ငံခြားတင်ညိုးအသုံးပြုတဲ့အကြောင်းမျိုးကချင်နဲ့ကရင်ပြည်နယ်မှာရှိပါတယ်။ခွင့်ရံသာသနာပြုကျောင်းနေဖြစ်လို့ကျောင်းဆက်တက်ခြင်းရင်နိုင်ငံသားကိုထွက်ပြီးတင်ကြားတဲ့နီးလန်းသာကျမ်းပါတယ်။နေရာဒီမှာကျောင်းမှာတိုင်းရင်းသားဘာသာစကားနဲ့ယဉ်ကျေးမှုကိုတင်ကြားတာမျိုးရှိပါတယ်။အစိုးရကျောင်းမှာပုံမှန်စာသင်မှုရန်နာတဲ့အခါတင်ကြားတဲ့နေရာဒီသင်တန်းဖြစ်ပြီးအရက်သားနဲ့ဘာသာရေးအဖွဲ့အစည်းတွေကထောက်ပံ့ပါတယ်။လက်နက်ကန်ပဋိပက္ခနဲ့ငင်းငင်းရေးအခြေအနေကိုလိုက်ပြီးတိုင်းရင်းသားပညာရေးပြောင်းလဲနေတယ်လို့ဆိုပါတယ်။
အစိုးရတန်းရဲ့ပဋိပက္ခပြင်ထန်တဲ့ဒေသတွေမှာတိုင်းရင်းသားမိဘဟာသားသမီးကိုအစိုးရအကြောင်းမှာမထားခြင်းကြတာများတယ်လို့ဒေါက်တာအက်စလီဆောက်နဲ့ပမောက္ခမရီလောတို့ကဆိုပါတယ်ပဋိပက္ခပြင်ထန်လေလေပြီးကြရက်တီလူစိတ်များလေလေဖြစ်လာတယ်လို့ဆိုပါတယ်ငင်းကြတဲ့ကာလမှာသာမြန်မာနဲ့ရောနှောလူစိတ်ရှိကြပုံရပါတယ်2017ကကချင်ပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်တော့ကျင်းပဘာသာစကားကိုဦးစားပေးဖို့အဓိကထားလာကြပါတယ်။ KIO ကြီးစိုးတဲ့ဒေသတွေမှာဆိုရင်အင်္ဂလိပ်စာနဲ့ခချင်းစာကိုဦးစားပေးသင်ကြားကြပါတယ်။ KNU ကရင်အမျိုးသားအစည်းအရုံးချုပ်ကိုင်တဲ့ဒေသမှာပညာရေးစနစ်ကိုနိုင်ငံခြားအကူအညီနဲ့တည်ဆောက်လာတာနှစ်ပေါင်းကြာညောင်းနေပါပြီ။ဒေသဆိုင်ရာလိုအပ်ချက်နဲ့ကန့်ညီဖို့သင်ကြားတဲ့ပို့ချတဲ့ကျောင်းတွေဖြစ်လို့အစိုးရပညာရေးစနစ်နဲ့အလွန်ကွဲပြားခြားနားပါတယ်။2012မှာ KNU နဲ့အစိုးရတပ်အပြစ်အခတ်ရပ်ဆဲလိုက်တဲ့အခါကရင်ကျောင်းတွေဟာအစိုးရပညာရေးစနစ်နဲ့အဝင်ခွင့်ကျဖြစ်ဖို့အခက်အခဲဖြစ်နေပါတယ်။ မွန်ပြည်နယ်မှာတော့ဘူလာဒန်းမှာမွန်စကားသုံးပြီးအလဲဒန်းမှာမြန်မာစကားသုံးကအစိုးရသင်ယူအတိုင်းသင်ကြားနိုင်ပါတယ်။ဒါကြောင့်မွန်အမျိုးသားကျောင်းထွက်တွေဟာမွန်စကားကျွမ်းကျင်ပြီးအစိုးရစစ်စေရန်ဆံမိုးဘဲကိုမြန်မာလိုဖြေကြပါတယ်ခင်ဗျာ။